အီဂျစ်သမ္မတဟောင်ဟော့စနီမူဘာရက်နဲ့တားနှစ်ယောက်ကိုလွဲသွင်းဆောင်မှုဆိုင်ရာဆွဲချက်တွေနဲ့အီဂျစ်တရားရုံးတစ်ခုကထောင်ဒဏ်3နှစ်စီပြစ်ဒဏ်ချလိုက်ပါတယ်။အမှုကိုပြန်စစ်ဆေးတဲ့တရားခွင်ကနေပြီးတော့အခုလိုပြစ်ဒဏ်ချလိုက်တာဖြစ်ပြီးဒီအတွက်ကြောင့်မစ္စတာမူဘာရက်ဟာရာဇဝတ်သားဖြစ်သွားပါပြီ။နိုင်ငံကောင်းဆောင်အဖြစ်ကနေဖြုတ်ချခံရတာ၄နှစ်ကြာပြီးတဲ့နောက်အခုလိုပြစ်ဒဏ်ချခံရတာပါ။အီဂျစ်နိုင်ငံကိုအာဏာရှင်တူဦးဖြစ်နှစ်ပေါင်း30အုပ်စိုးခဲ့တဲ့မစ္စတာမူဘာရက်နဲ့တားရီဖြစ်ကြတဲ့ကမားနဲ့အလာရူဟာတခြားပြစ်မှုတွေနဲ့ထောင်ထဲရောက်နေတာ3နှစ်ထက်မနည်းရှိနေပါပြီ။2012ခုနှစ်မှာယာရုကဖြုတ်ချခံရတဲ့အခုကအသက်89နှစ်ရှိပြီဖြစ်တဲ့သမရဟောင်းဟာထောင်ထဲမှာနောက်ထပ်ဆက်နေရအောင်မလားဆိုတာကတော့စနေနေ့ပြည်တယ်ချချင်မှာရှင်းရှင်းလင်းလင်းမရှိပါဘူး။ဒီအမှုကသမရနန်းတို့ကိုပြန်ပြီးမွတ်မှန်တိစောက်တာမှာအမေရိကန်ဒေါ်လာတန်ပေါင်းများစွာကိုလွဲသုံးစားလုပ်မှုနဲ့မူဘာရက်ပေါ်ဆွဆွဲခဲ့တာကိုပြန်ပြီးစစ်ဆေးတဲ့အမှုပါ။အဲ့ဒီငွေတွေကိုသမရနန်းတို့မပြုပြင်ဘဲမူဘာရက်ကကိုပိုင်အဆောက်အဦတွေကိုပြုပြင်ဖို့တုံးခဲ့တယ်လို့အစိုးရရှိနေတွေကပြောပါတယ်။